ဆရာနာသိမ်းမီနောက်ဖန်စီပစ်တန်ချခံထားတဲ့အကျဉ်းသား1300ကျော်ကိုကန့်သတ်ခြင်းနဲ့ပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကအသေးစိတ်အချက်အလက်တွေကိုသိအောင်လုပ်သွားမှဖြစ်တယ်လို့အခုချိန်ထိအဖမ်းခံရတဲ့ဒေါန်ဆန်းစုကြည်နဲ့တကောနိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကတင်းလာနေမှပြောဆိုလိုက်ပါတယ်
Secretary Jones repeatedly called for prisoners to be freed.
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံရေးအရဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်တန့်ဖို့ဖိနှိပ်ညှဉ်းပန်းမှုတွေရပ်တန့်ဖို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့အချိန်ချိန်တောင်းဆိုနေတာဖြစ်ကြောင်းအခုလိုကျင်းသားတွေကိုလွှတ်ပေးတာနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနအဖွဲ့အစည်းကနေပြီးတော့အသေးစိတ်အချက်လက်တွေကိုဆက်လက်ရယူသွားမှာဖြစ်ကြောင်းပြောဆိုသွားတာပါ။အောက်တိုဘာလ18ရက်နေ့တနင်္လာနေ့တုန်းကမြန်မာနိုင်ငံမှာနိုင်ငံရေးအရပြစ်ဒဏ်ကြားခံရသူ1316ယောက်ကိုကန့်သတ်ချက်နဲ့လူငယ်ချတာငွေပြုလိုက်သလိုအမှုရင်ဆိုင်နေရာဆဲဖြစ်တဲ့ထိန်းသိမ်းထားသူ4320ကိုလည်းအမှုတွေပိတ်သိမ်းပြီးပြန်လွတ်ပေးမယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာခဲ့ပါတယ်။ကုလသမဂ္ဂရဲ့စီရင်စရာတွေအရကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံရေးအရဖမ်းဆီးထားသူ8000ကျော်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။